ရုရှားနိုင်ငံကနေတဘောတံဝေးဝယ်တဲ့ဥရောပနိုင်ငံတွေရူဘယ်ငွေနဲ့ပေးချေရမယ်လို့သမ္မတဗလာဒီမီယာပူတင်ကတောင်းဆိုတာကိုပြည်နှစ်သမ္မတအီမန်နူအယ်မာခရွန်ကတောက်ကြနေမှာပယ်ချလိုက်ပါတယ်။ဒါဟာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ဒဏ်ခတ်အရေးယူခံထားရတာကနေလွတ်အောင်ရှောင်လွဲဖို့ကြိုးစားတာပဲလို့လည်းသမ္မတမာခရွန်ကပြောပါတယ်။ရုရှားရဲ့လိုရဟာသဘောတူထားတာနဲ့မကိုင်းညီပါဘူး။ကျွန်တော်တို့ဘာကြောင့်အဲ့ဒီလိုလိုရမှာလဲဆိုတာကျွန်တော်တို့မမြင်မိပါဘူးလို့ဘရဆယ်စ်မြို့မှာလုပ်တဲ့ဥရောပသမဂ္ဂ EU ထိပ်သီးအစည်းအဝေးအပြီးမှာသမ္မတမာခရွန်ကသတင်းတော့တွေကိုပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အနောက်နိုင်ငံတွေကတန်ခတ်အရေးယူမှုအများအပြားချမှတ်ထားတာကြောင့်အထိနာနေတဲ့ရုရှားစီးပွားရေးကိုပြန်သက်သွင်းဖို့ရုရှားအစိုးရရုန်းကန်နေရချိန်မှာပဲသမ္မတပူတင်ရဲ့တောင်းဆိုချက်ဒီသတင်းပတ်တွင်ထွက်လာတာပါ။ဒီတောင်းဆိုချက်ထွက်လာပြီးတဲ့နောက်ဆန်းစစ်လေးလာတာတွေဆက်လုပ်နေတယ်လို့သမ္မတမာခရွန်ကဆိုပါတယ်။ဒါပေမဲ့လက်မှတ်ထိုးထားတဲ့သဘောတူညီချက်ပါစာသားတွေကရှင်းပါတယ်။ဒါကိုတားမြစ်ထားပါတယ်။ဒါကြောင့်တန်ငွေဝယ်တဲ့ဥရောပမြေကဥရောပနိုင်ငံတွေဟာယူရိုငွေနဲ့ပဲပေးချေရမှာဖြစ်ပါတယ်လို့ပြောပါတယ်။ရုရှားတန်ငွေကိုအဓိကဝယ်ယူနေတဲ့ဂျာမနီနိုင်ငံကလည်းသမ္မတပူတင်ရဲ့တောင်းဆိုချက်ကိုပြစ်တင်ရှုတ်ချခဲ့ပြီးတန်ငွေကိုဘယ်လိုပေးချေရမယ်ဆိုတာကန်ထရိုက်စာချုပ်ထဲမှာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အိုလက်ရှိုးစ်ကတောက်ကြနေမှာပြောပါတယ်။